မြန်မာပြည်တွင်းမှာလာရောက်လုပ်ကိုင်တဲ့ပြည်ပကားထုတ်လုပ်တက်ဆင်ရေးလုပ်ငန်းတွေမှာစီမံကန့်သတ်ချက်တချို့ကိုပြန်လည်သုံးသပ်ပေးဖို့ကိုရီးယားကုန်သွယ်ရေးဝန်ကြီးကဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွန်အကောက်တက်တာစေပြီးကားထုတ်လုပ်ရေးလုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးကိစ္စတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အထိကုန်တုပ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားယုတ်ဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမံကန့်သတ်ချက်တချို့ကိုပြန်ပြီးတော့သုံးသပ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ
်။ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့။ဒီ MNT မှာတင်လာတာရှိတော့ပေါ့နော်။တင်လာတဲ့အချိန်မှာကျွန်တော်တို့စီမှာ SKD နဲ့ပတ်သက်ရင်တော့နှစ်မျိုးရှိတာတော့ definition SKD 1 SKD 2ဆိုပြီးရှိနေတာပေါ့နော်။အရင်တော့ကျွန်တော် SKD 1ဆိုပြီး definition နဲ့ခွင့်ပြုတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKD 2ဖြစ်သွားတာအဲ့တော့ SKD 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard ဒီပါထုတ်เสียမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီလူရတဲ့ wire on ကြတယ် social media တွေမှာဟိုတခြားကိစ္စတွေမှာဟိုနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကဘဝရကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြတယ်ဆိုပြီးပြောတော့အဲ့ဒါကျွန်တော် SKD 2ဆို definition ပြောင်းပြီးခွင့်ပြုတာပေါ့နော်အဲ့တော့ကိုရီးယားကုမ္ပဏီတခုကသူက SKD 1နဲ့ရမယ်ချိန်တော့ဘာလို့ဒီလျှောက်ထားတာပေါ့နော်။သူလျှောက်ပြီးတင်တဲ့ချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့သူကလုံးဝမရအောင်တန်းတန်းချိန်နေတာပေါ့နော်
။ပြည်ပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြည်ပမှာထုတ်လုပ်ထားပြီးသားကားပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်ဆင်နောက်ပြည်တွင်းဈေးကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်။ပြည်ပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြည်ပလုပ်ငန်းကြီးတွေအနေနဲ့အခွန်သက်သာခွင့်ရသလိုပြည်တွင်းမှာလည်းအလို့အကံအခွင့်အလန်းတွေရစေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြမအစိုးရကပြည်ပကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကိုစီမံစည်းကမ်းပို့ပြီးတော့တင်းကျပ်လိုက်တာနဲ့ပတ်သက်လို့ဒေါက်တာဆိုးထွန်းကအခုလိုပြောပြပါတယ်
။လက်ရှိတော့ကားတက်ဆင်တဲ့ဟာ SKD စီမင်းတော်တောင်ဖြစ်တဲ့ကြောင့်မို့လို့ very simple ပါ။ဟိုရှုပ်ထွေးတဲ့ဟာတိတ်မရှိတော့အများစုကမာပဲလောက်ကြတာများပါတယ်။အဲရလားစီတယောက်လောက်နှစ်ယောက်လောက်ဘယ်လောက်ကိုရီးယားတော့လက်ရှိအခြေခံအများကြီးတော့မဟုတ်ဘူး။ကျွန်တော်ကြီးကတော့ဈေးကွက်ဒီမြန်မာလူကတော့ဂျပန်ကားတွေရတာပေါ့နော်အမေရိကန်အဲတော့ဖုတ်ကုန်မြန်မာ SKD လောက်ပါသူက SKD 1နဲ့ခွင့်ပြုချက်ရတာဆိုတော့ဒီထိုင်းနိုင်ငံမှာရှိတဲ့ဖုတ်ကုန်မြန်မာနိုင်ငံကုန်ပြီးတော့ပေါင်းပြီးတော့မှလက်ရှိကား SKD လုပ်နေတာရှိပါတယ် SKD 2နဲ့လုပ်ရင်တော့ကျွန်တော်ကြီးကလောက်ခံခွင့်လန်းပူရတာ
လက်ရှိမြန်မာနိုင်ငံတွင်မှာလည်းအမေရိကန်အပါအဝင်ကားထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်ဆင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်ဒိုင်းနဲ့ Kia နှစ်မျိုးကိုတုံးနေတယ်ဆိုပေမဲ့ဂျပန်ကားတွေကဈေးကွက်မှာပိုပြီးတော့တွင်ကျနေတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။